အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တနင်္လာနေ့မှာအွန်လိုင်းကနေတွေ့ဆုံမှာဖြစ်ပြီးအိန္ဒိယအနေနဲ့ရုရှားဆီကလောင်စာဆွန့်ရင်တွန့်မြင့်ဝယ်ယူတာတွေမလုပ်ဖို့ရှင်းရှင်းလင်းလင်းပြောကြမှာဖြစ်ကြောင်းသမ္မတအိမ်ယူကပြောပါတယ်။ယူကရိန်းမှာရုရှားဆင်နွှဲနေတဲ့ရက်စက်တဲ့စစ်ပွဲရဲ့နောက်ဆက်တွဲအကျိုးဆက်တွေအပြင်စစ်ပွဲကြောင့်ကမ္ဘာစံနှယ့်ခါဖြည့်ဆွမ်းမှုနဲ့လူသုံးလုံးပစ္စည်းစီမတိမငိမ့်ဖြစ်လာမှုရောပါရင်းနဲ့ပတ်သက်ပြီးအိန္ဒိယနဲ့အနီးကပ်တိုင်ပင်ဆွေးနွေးမှုတွေကိုသမ္မတဘိုင်ဒန်ကဆက်လက်လှုပ်ဆောင်မှာဖြစ်ကြောင်းသမ္မတအင်ဂျူပြောခွင့်ရဂျန်ဆာကီကတနင်္လာနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။မကြာသေးခင်ကမှအိန္ဒိယကိုသွားရောက်ခဲ့တဲ့နိုင်ငံတကာစီးပွားရေးဆိုင်ရာအမေရိကန်မျိုးသားလုံခြုံရေးဒုတိယအကြံပေးဒီလက်ဆင်းကလည်းအိန္ဒိယကရုရှားစီကနေစွန့်ရင်တင်သွင်းတာနဲ့ပတ်သက်ပြီးအမေရိကန်ဘက်ကတတ်မှတ်မှုတစ်စုံတစ်ရာချထားမှာမဟုတ်ပေမဲ့အလင်းမြန်တိုးမြင့်ဝေယူရာမျိုးကိုတော့မဖြစ်စေချင်ဘူးလို့ပြောပါတယ်။ယူကရိန်းကိုရုရှားဝင်တိုက်တဲ့ February လကုန်ပိုင်းကစပြီးအနောက်နိုင်ငံတွေကရုရှားကုမ္ပဏီတွေပေါ်မှာအရေးယူဂံခတ်ခဲ့တဲ့နောက်ရုရှားကသူ့ရေနံရောင်းစည်းအကြီးအကျယ်ချပေးတာကြောင့်အိန္ဒိယကရေနံစိမ်းစီပေါင်း73တန်းထက်မနည်းဝေယူခဲ့တာပါ။ပြီးခဲ့တဲ့နှစ်ကတော့တစ်နှစ်လုံးမှာမှရေနံစိမ်းစီပေါင်း16တန်းလောက်ပဲဝေယူခဲ့တာဖြစ်ကြောင်း Reuters သတင်းမှာဖော်ပြထားပါတယ်။